Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်မေလ31ရက်ဗုဒ္ဓဦးနေ့ညနေခင်း VOA စီစဉ်နေကိုမိခင်ပြောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိ9ကီလိုမီတာ19.25တို့ကနေတိုက်ရိုက်ထုံးလွှင့်ပေးနေပါတယ်စမိုင်းအီတန်စမဒီညနေခင်းတွေ့စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့ဒင်းနေတယ်မှာတော့အာဖဂန်နိုင်ငံကာဘူးမြို့နယ်မှာဒီကနေ့မနေ့စောပိုင်းကပြင်းထန်တဲ့ကားဘုံးထောင်တိုက်ခိုက်မှုကြောင့်လူ90ထက်မနည်းသေဆုံးပြီး300ကျော်ဒဏ်ရာရပါတယ်။အချင်းချင်းပထမတက်မစ်ဆိုင်းတုံးရန်ကာဝေးအစီအစဉ်တရက်ကိုအောင်မြင်ဆက်သက်နိုင်ခဲ့တဲ့အကြောင်းအမေရိကန်ပင်တယ်ဂွန်စစ်ဌာနချုပ်ကပြောဆိုလိုက်ပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမတ်တည်ငြိမ်ထိုင်တဲ့သူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြားမှာကမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့တင်းမာမှုတွေတိုးနေတဲ့အချိန်မှာအမေရိကန်ကဒုံးခွင်းတုံးလက်နက်ကိုစမ်းတက်လိုက်ပြီးတော့ကုလသမဂ္ဂနဲ့ကမ္ဘာကောင်းဆောင်အများစုကဖြစ်တင်ရှုံချနေတဲ့ကြားကပဲပြီးခဲ့တဲ့သတင်းပတ်ထဲမှာမြောက်ကိုရီးယားကမစ်ဆိုင်းတုံးလက်နက်စမ်းသက်တာတွေကိုကတ်ဆစ်စိတ်လုံနိုင်နေတဲ့ပတ်သက်ပြီးတော့
Nothing is changing North Korea's actions. And so it's regrouping and saying, okay, what are we going to do? If this is going to happen.
ဒီကစံရအမေရိကန်သမ္မတကြီးနီကီဟေးလီယားကလို့ပြောသွားတာကိုမကြခင်မှာတည်ဆုံတာဆင်ကြားမှာပါ။ဒါပြင်အမေရိကန်သမ္မတအင်ပီယိုနဲ့သတင်းမီဒီယာတွေကြားဆက်ဆံရေးတင်မာလာမှုသတင်းချင်းတက်မတော်တက်စခန်းတစ်ခုကိုရုပ်သိမ်းပေးတောင်းဆိုချက်ကို KNU ကထောက်ခံကြောင်းပြောဆိုတဲ့သတင်းစာရတွေကိုဒီညနေမှာနားဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးသွားမှာပါ။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကတန်တမန်ရပ်ကွက်မှာဒီကနေ့မနေ့စောပိုင်းကပြင်းထန်တဲ့ကားဘုံးထောင်တိုက်ခိုက်မှုကြောင့်လူ90ထက်မနည်းသေဆုံးပြီး300ကျော်ဒဏ်ရာရခဲ့ပါတယ်။ပောက်ကွဲမှုဖြစ်ပွားပြီးနိုင်ငံတိုင်းကြံမှာပဲသေဆုံးသူရေတွက်ကိုအမည်မဖော်လိုသူအာဖဂန်လူမျိုးရေးရှိသူက VOE ကိုအတည်ပြုပြောဆိုခဲ့တာပါ။စောပိုင်းမှာတော့သေဆုံးသူ80ထိရှိနေပြီးအရေးအတွက်ပိုတိုးလာနိုင်ကြောင်းလဲကျန်းမာရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဝါယီတူလာမာချိုလိုကပြောဆိုထားပါတယ်။နိုင်ငံတကာတန်ရုံးတွေနဲ့အစိုးရရုံးတွေတရှိရာကာဘူးမြို့တော်ကအချက်အချာဝါစီအက်ဘာခန်ရက်မှာဖြစ်ပွားခဲ့တဲ့ပောက်ကွဲမှုကြောင့်ဒါဇင်နဲ့ချီတဲ့ကားတွေအနည်းနာကအဆောက်အဦတွေလည်းထိခိုက်ပျက်စီးခဲ့တာပါ။အညစ်အကြေးတင်ကားစင်းမှာပောက်ခွဲပစ္စည်းတွေတင်ဆောင်လာပြီးပောက်ခွဲခဲ့တာလို့လည်းအာဖဂန်တာဝန်ရှိသူတွေကပြောပါတယ်။ပြင်းထန်တဲ့ကားဘုံးပောက်ကွဲမှုကဂျာမန်တန်ရုံးနဲ့မလန့်မကန့်မှဖြစ်ပွားခဲ့ပြီးအင်တာနက်လူကွန်ရက်တွေပေါ်မှာတပ်ပုံတွေမှာတော့တန်ရုံးအဆောက်အဦဒဇယ်ပိုင်းဖြူချပစ္စည်းနေတာကိုတွေ့ကြပါတယ်။ဂျာမန်နိုင်ငံခြားရေးဝန်ကြီးစစ်ကမာဂရီယာကတော့ပောက်ခွဲမှုတွင်အာဖဂန်လူမျိုးရေးအဆောက်တော်တော်များသေဆုံးပြီးဝန်ထမ်းတွေထိခိုက်ဒဏ်ရာတွေရခဲ့တဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။ပောက်ခွဲမှုကြောင့်အာဖဂန်ကထိတ်တဲဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့ရုရှားလုံခြုံရေးရုံးချုပ်ရှိရာအဆောက်အဦမှာထိခိုက်ပျက်စီးမှုအများဆုံးဖြစ်ခဲ့ပါတယ်။အခင်းဖြစ်ရာနေရာကိုတော့အာဖဂန်လူမျိုးရေးတွေကချက်ချင်းပိတ်ဆို့တားဆီးထားလိုက်တယ်လို့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအတွက်နိုင်ငံတကာတက္ကသိုလ်တွေလည်းကြောက်လာကြကြတာပါ။အာဖဂန်နိုင်ငံကရုံးပြင်တန်းချားရေးမှာတော့အမျိုးသမီးတွေပါဝင်လူထုတော်များကိုအရေးပေါ်ကားတွေနဲ့ဆေးရုံကိုတက်ဆောင်သွားတာကိုလည်းတွေ့ကြပါတယ်။နေပေါင်းများစွာတွင်အသေးအပြောက်အများဆုံးဖြစ်ကာဘူးမြို့ကနေပြောဆိုနေကြတဲ့တက်ခိုက်မှုနဲ့ပတ်သက်လို့ IS Islamist စစ်ဆေးကြောအဖွဲ့ကတော့သူ့လက်ချက်ဖြစ်ကြောင်းကြေညာထားတယ်လို့အာဖဂန်မှာရှိတဲ့အထူးကရုံးပြင်တန်းချားဌာနတစ်ခုကပြောဆိုနေပါတယ်။စီရချေဆိုင် IS အဖွဲ့ကမင်းလာတဲ့ကာဘူးမြို့မှာစစ်သားတွေဆရာဝန်တွေပါဝင်လူ90ထက်မနည်းတိစုံးခဲ့တဲ့အကြီးဆုံးစစ်ဆေးရုံတစ်ခုကိုအထူးကံတက်ခိုက်ခဲ့တာပါဝင်အထူးကကြားရဲ့ပြည်မှတ်တွေကိုတက်ခိုက်မှုတွေဟာသူ့လက်ချက်ဖြစ်ကြောင်းကြေညာခဲ့မှုပါတယ်
။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲပေါ်ရုရှားတို့ဩဇာတက်ရောက်ဖို့ဆောင်ရွက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကိုဆက်ရွက်စတဲ့နေလွှဲပြောင်းပေးဖို့သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းကသဘောတူလိုက်ပါပြီ။လွှတ်တော်ကော်မတီရဲ့ဆင့်ခေါ်မှုကိုမိုက်ကယ်ဖလင်းကအစိုးပိုင်းကညှင်းပယ်ထားတာပါ။စစ်ခေါ်ချက်မှာအကြောင်းအရာကခြေပြန့်လွတ်နေလို့သူ့ရဲ့ရှင်းနေတွေကအကြောင်းပြပါတယ်။လွှတ်တော်ကော်မတီဘက်ကစစ်ခေါ်ချက်မှာအကြောင်းအရာကိုပြန်ပြီးအသေးစိတ်ခဲ့တာကြောင့်မိုက်ကယ်ဖလင်းဘက်ကပုဂ္ဂိုလ်ရေးဆိုင်ရာဆက်ရွက်စတဲ့တချို့နဲ့လုပ်ငန်းကြီးတစ်ခုနဲ့ဆက်ဆက်နေတဲ့အချက်အလက်တချို့ကိုနောက်သတင်းပတ်ထဲပေးရမယ်လို့ခန့်မှန်းနေကြပါတယ်။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဘက်ကလည်းတီးထန့်စုံစမ်းစစ်ဆေးနေပါတယ်။အင်ကာနေမှာတော့သမ္မတထရန့်ရဲ့ကိုပိုင်ရှိနေမိုက်ကယ်ကိုဟင်ကအချက်အလက်တွေပေးဖို့ပန်ကြားချက်ကိုပယ်ချခဲ့ပါတယ်။စကရက်တွေအကောင့်ခိုင်မာမှုမရှိကျဲပြန့်လွန်းနေပြီးဖြေဆိုနိုင်တဲ့အခြေအနေမရှိဘူးဆိုပြီးတော့ပြောဆိုခဲ့တာပါ။ဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမဲဆယ်စီယုရဲ့အဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြံစည်ခဲ့သလားဆိုတာအပါအဝင်တရားစုံစမ်းစစ်ဆေးမှုရဲ့အထူးစုံစမ်းရေးမှုအဖြစ်ပြည်တော်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားမှုဟောင်းရောဘတ်မူလာကိုတရားရေးဌာနကခန့်အပ်ထားပါတယ်ရှင်။
အမေရိကန်သမ္မတအင်ဒီရောပြောခွင့်ရဲ့ပုဂ္ဂိုလ်ရှော့စပိုက်ဆာကမနေ့ကသတင်းတောက်တွေမေကွန်းနဲ့မင်းနေချင်းမှာပဲသတင်းစာရှင်းလင်းပွဲကနေရုပ်တရက်ထွက်သွားတဲ့အတွက်သမ္မတဒေါ်နယ်ထရန့်အစိုးရနဲ့သတင်းသမားတွေကြားမပြေမလည်ဖြစ်နေရတာကိုထပ်မံမိမောင်းထုတ်ပြလို့ဖြစ်ခဲ့ရပါတယ်။သတင်းတောက်တွေအပြည့်ရှိနေတဲ့သတင်းစာရှင်းလင်းပွဲအတွင်းမိနစ်20လောက်အမေ့အဖြစ်ပြီးမှပဲသမ္မတထရန့်ဟာမကြသေးခင်ကသူ့ရဲ့ ပြည်ပကိစင်တွေအောင်မြင်မှုတွေကိုအရေးယူမလို့ပဲတရင်တူတွေကိုသာရေးသားဖော်ပြနေရတယ်ကိုစိတ်ပြက်နေပြီလို့အင်ဂျီရောပြောခွင့်ရကတရင်နောက်တွေကိုပြောခဲ့တာပါ။အမည်မဖော်သူတရင်အရင်းမြစ်တွေကိုကူကားပြီးရေးသားနေရတယ်ကိုစိတ်ပြက်နေပြီဖြစ်ကြောင်းပြောဆိုပြီးနောက်မှာတော့အင်ဂျီရောပြောခွင့်ရကတရင်စာရှင်းလင်းမှုကနေထွက်သွားခဲ့ပါတယ်။အင်ဂျီရောရဲ့စစ်တွေးထဏညင်ချိုင်းမှုမိုက်တူကေရာယူကနောက်ထပ်ကြောင်းသဘောတွေတရင်တွေထွက်ပေါ်ခဲ့ပြီးနိုင်ပိုင်းကြာမှာပဲအခုလိုဖြစ်ဖြစ်နဲ့ကြုံရတာပါ။ညချင်းမှုရာယူကနှုတ်ထွက်သွားတာအင်ဂျီရောပြောခွင့်ရသူစပိုက်ဆာကိုယ်တိုင်ပါဝင်ဝန်ထမ်းတွေအပြောင်းလဲလုပ်မဲ့ပထမခြေလှမ်းတရားဖြစ်နေလေအများကမြင်နေပါတယ်။သမ္မတ်ထရမ့်ကသူ့ရဲ့ဆွမ်းဆောင်မှုတွေကိုအဓိကသတင်းမီဒီယာကြီးတွေမှာပေါ်ပြမခံရပဲအင်ဂျီရောနဲ့ပတ်သက်နေတဲ့အရှုပ်တော်ပုံတွေကိုသာပေါ်ပြခံနေရတာနဲ့ပတ်သက်လို့မချင်မနှက်ဖြစ်လာနေတယ်လို့လည်းသတင်းတွေကပေါ်ပြနေကြတာပါ။မနေ့ကသတင်းစာရှင်းလင်းပွဲတွင်သမ္မတ်ထရမ့်အစိုးရနဲ့ရုရှားတို့ကြားဆက်နွယ်မှုရှိတယ်လို့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်တာတွေအပါအဝင်သတင်းတော်တွေရဲ့ပြည်နယ်နဲ့မြေခွန်းတွေနဲ့အင်ဂျီရောပြောခွင့်ရသူရင်ဆိုင်ခဲ့ရတာပါ။သမ္မတ်ရဲ့တမန်လည်းဖြစ်အင်ဂျီရောအချံပေးလည်းဖြစ်တဲ့ဂျော့ကွန်ရှနာလျှော့ဆက်သွေးလမ်းကြောင်းထားရှိရုရှားနဲ့ဆွေးနွေးခဲ့တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲဝါရှင်တန်ပို့သတင်းစာကြီးကဖော်ပြခဲ့တဲ့နဲ့ပတ်သက်လို့မြေခွန်းထုတ်ခဲ့တာကိုလည်းအင်ဂျီရောပြောခွင့်ရသူကဖြေကြားဖို့ညှင်းဆန်ခဲ့ပါတယ်။
ဆီးရီးယားနိုင်ငံက IS Islamic အစွန်းရောက်တွေကိုပစ်မှတ်ထားပြီးမြေထဲပင်လယ်ထဲကနေ cruise missile ဒုံ၄စင်းပစ်ခတ်ခဲ့တဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်။ Frigate စစ်သင်္ဘောနဲ့ရေငုပ်သင်္ဘောတစ်စင်းကနေပစ်လွတ်လိုက်တဲ့ missile ဒုံတွေဟာပါမာယာမြို့အနီးကိုကျရောက်ခဲ့ပြီး IS အစွန်းရောက်အဖွဲ့ကမြို့တော်တစ်ခုလိုထိန်းချုပ်ထားတဲ့ Raqqa မြို့ကနေပျောက်ရွှင်နေရာယူထားတဲ့စစ်သွေးကြောအဖွဲ့ဝင်တွေနဲ့လက်နက်ကြီးတွေကိုထိမှန်ခဲ့တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။မီဇိုင်းလုံးတွေမပြစ်လွတ်ခင်အမေရိကန်တူရကီနဲ့အစ္စရေးနိုင်ငံတွေကိုအကြောင်းကြားခဲ့ကြောင်းလဲရုရှားကပြောပါတယ်။ဒါပေမဲ့လည်းတိုက်ခိုက်မှုတွေကိုဘယ်တော့မှလုပ်ခဲ့တာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမထားပါဘူး။လွန်ခဲ့တဲ့နှစ်အတွင်းဖာမာယာဒေသမှာတိုက်ခိုက်မှုတွေအများအပြားတွေ့ခဲ့ရပြီး IS တိုက်ခိုက်ရေးသမားတွေနဲ့အစိုးရတပ်ဖွဲ့တွေအပြန်အလှန်ထိန်းချုပ်ခဲ့တဲ့ဒေသတစ်ခုလည်းဖြစ်ပါတယ်။လက်တလုံးမှာတော့ Syria တပ်ဖွဲ့တွေကမြို့ကိုထိန်းချုပ်ထားပေမဲ့တိုက်ပွဲတွေလည်းဖြစ်ပွားနေသေးပါ Syria သမ္မတ Bashar al-Assad ကိုထောက်ခံတဲ့ Russia တပ်ဖွဲ့တွေဟာ2015ခုနှစ်နှောင်းပိုင်းကစလို့ Syria ပဋိပက္ခမှာပါဝင်လာခဲ့တာဖြစ်ပြီး IS စစ်သွေးကြတွေရဲ့ပြစ်မှတ်တွေကိုလေကြောင်းကထိုးစစ်ဆင်တိုက်ခိုက်မှုတွေကိုအာယုံဆိုင်ဆောင်ရွက်မှုမရှိဘူးဆိုပြီးတော့လည်းအမေရိကန်နဲ့တခြားနိုင်ငံတွေကဝေဖန်တာခံနေရတာဖြစ်ပါတယ်
ဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဘေးမဲကအတန်မြန်မာဘာသာစစ်စစ်ရဲ့ပေါ်ထူးနေညနေခင်းသတင်းတွေကိုဆက်လက်ကြည့်နေပါတယ်တိုက်ချင်းပြပထင်းတက်မစ်ဆိုင်းတုံးရံကာဝေးစီစဉ်တရက်ကိုအောင်မြင်မြင်ဆက်တက်နိုင်ကြကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောဆိုလိုက်ပါတယ်တိုက်ချင်းပြပထင်းတက်ဒုံခွင်တုံးကိုထူးထူးခြားခြားဆန်းတက်အောင်မြင်ကြကြောင်းမစ်ဆိုင်းတုံးရံကာဝေးအေဂျင်စီကဒုတိယရေတပ်ဖွဲ့ချုပ်ကြီးဂျင်ဆာရင်းကပြောဆိုလိုက်တာပါဒီကနေ့ကဆန်းတက်မှုအတွင်းမှာတော့မစ်ဆိုင်းတုံးနှစ်စင်းကိုတိကျစီပြစ်လုခဲ့ပါတယ်ပစိဖိတ်မိုတီးယားကကျုံးငယ်တစ်ခုပေါ်ကနေတရုတ်ပြတက်ခဲ့တဲ့ပုံစံနဲ့ပြစ်လုလိုက်တဲ့တိုက်ချင်းပြဒုံတစ်စင်းကိုကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ဗန်ဒဘတ်လီဒါအခြေစိုက်စခန်းကနေကြားဖြတ်ပစ်ခတ်တားဆီးခဲ့တာပါကျောင်းမကနေပြုတ်လိုက်တဲ့ဒုံကိုလေထဲမှာကြားဖြတ်ဟန်တာဖြစ်စီနိုင်ကြတာဖြစ်ပါတယ်။အမေရိကန်လေထက်ထောင်လိုက်အရာရှိဟောင်းလည်းဖြစ်အချက်တဲ့ဖြစ်ရှင်းဆန်ရအကြံပေးပုဂ္ဂိုလ်လည်းဖြစ်တဲ့ Cedric Lecton ကတော့စံတမှုဟာတန်တမာရေးအရာကြီးမားတဲ့သတင်းစကားပါရရောက်တယ်လို့နေပညာပိုင်းအရာပြစ်မှတ်ကိုမရောက်ခင်မှာတိုက်ချင်းပြဒုံတစ်ချို့ကိုလေထဲမှာကြားဖြတ်ဟန်တာချိန်မုံနိုင်စွမ်းရှိတယ်ဆိုတာကိုပြသရောက်တဲ့အကြောင်းဗီဒီယိုကိုပြောပါရယ်။ဒုံဝင်ဒုံစင်မှာအရင်ကပြဿနာတွေပေါ်ခဲ့ဖို့ပြီးထိရောက်နိုင်စွမ်းကလည်း50ကနေ55ကျော်နှုန်းလောက်သာရှိခဲ့ဘူးလို့အကြောင်းလဲပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကတာတုံပြစ်ပထင်းတက်ဒုံတစ်စင်းကိုအောင်မြင်မြင်ပြစ်လို့စမ်းသပ်နိုင်ခဲ့တဲ့အကြောင်းတင်းလာနေမှာပြောဆိုခဲ့ပြီးနောက်တစ်ရက်မှာပဲအမေရိကန်ကလည်းစမ်းသပ်မှုတွေကိုလှုံ့ဆော်နေတာပါ
။မြောက်ကိုရီးယားရဲ့ပထင်းတက်ဒုံကြီးနဲ့နျူကလ িয়ার စီစဉ်တွေကိုဟန်တားနိုင်ရင်အင်အားပြတဲ့အနေနဲ့အမေရိကန်ဘက်ကတက်ပြတ်မြောက်လင်းတင်တင်မော်တစ်စင်းပစိဖိတ်သမုဒ္ဒရာအနောက်ပိုင်းကိုဆစ်လွတ်တယ်ဆိုတဲ့သတင်းတွေကိုအမေရိကန်စစ်ဌာနချုပ်ဘက်ကညှင်းဆိုပါတယ်။ကမ္ဘာအကြီးဆုံးစစ်သင်္ဘောတစ်စင်းဖြစ်တဲ့ USS Nimitz ကမြောက်ကိုရီးယားကိုသတင်းစကားပါတဲ့အနေနဲ့ Pacific သမုဒ္ဒရာအနောက်ပိုင်းကိုဆစ်လွတ်ထားတဲ့ American လေယာဉ်တင်သင်္ဘောကြီးနှစ်စင်းဖြစ်တဲ့ USS Carbenson နဲ့ USS Ronald Reagan တို့နဲ့ပူးပေါင်းမယ်လို့သတင်းရှင်းမြစ်တွေက VOA နဲ့ဂျပန်သတင်းဌာနအစာဟိရှင်ဘွန်းတို့ကိုပြီးခဲ့တဲ့စနေနေ့ကပြောဆိုခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့ကာကွယ်ဝင်ကြီးဌာနကမနေ့အင်္ဂါနေ့မှာဒီအချက်ကိုညှင်းပါတယ် USS Nimitz ဟာပုံမှန်အစီအစဉ်သာဖြစ်တယ်လို့ပြောဆိုပါတယ် အမေရိကန်ရစ်တပ်ရဲ့လင်းတင်တင်မောတွေအုပ်စုကိုပစိဖိတ်အနောက်ပိုင်းနဲ့အိန္ဒိယသမုဒ္ဒရာထဲမှာပုံမှန်ချထားလေရှိပြီးလင်းတင်တင်မောသုံးဆင်းတို့ရဲ့လှုပ်ရှားမှုတွေကမူလစီစဉ်ထားတဲ့အတိုင်းသာဆောင်ရွက်နေတာဖြစ်တယ်လို့အမေရိကန်ပစိဖိတ်စစ်ဆန်ရေးယုံကရစ်တပ်ဒုတိယတပ်မှူးမတ်နိုက်ကပြောပါတယ် USS Nimitz ကိုတော့လာမယ့်ဂျာတာပရင်းနေ့ကစလို့တက်ချထားမှာဖြစ်ပါတယ်ရှင
်မုတ်တုံရာသီမိုးရောက်ရေကြီးမြေပြိုမှုတွေကျုံရရကတည်ဆုံးသူရေတွေ့ရအနည်းဆုံး200နှစ်ယောက်တိရှိခဲ့တဲ့အကြောင်းသတိလင်ငံနိုင်ငံကဒီကနေ့ပဲပြောဆိုလိုက်ပါတယ်လူပေါင်း96ဟာလည်းပျောက်ဆုံးနေစေဖြစ်ပြီး8000နီးပါးကလည်းယာယီကိုလိုနီနေရာတွေမှာနေထိုင်နေကြရကြောင်းသတိလင်ငံနိုင်ငံကကပေးတန်စီမံခန့်ခွဲရေးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်မှာဖော်ပြထားတာပါပြီးခဲ့တဲ့သတင်းပတ်ကစလို့မုတ်တိထံရွာသွန်းမှုတွေကြောင့်ရေကြီးမြေပြိုမှုတွေဖြစ်ပေါ်ရကယာချီရဲ့အစာဝေးနေရင်တွေပျက်စီးခဲ့တယ်လို့လမ်းတွေဆက်ကင်းနေလဲရှင်းလင်းတွေဖုံးလန်းခဲ့ပါတယ်ရေပြည်တဲ့ခင်ခဲ့ရသူစုစုပေါင်းကတော့လူပေါင်း6300တိရှိခဲ့တာပါတရုတ်လင်ကကြီးရီတပ်ဖွဲ့တွေကတော့ကပေးတင့်သူတွေကိုအကူအညီပေးရဖို့အနေနဲ့ရင်ဆိုင်နေရသူတွေကိုကယ်ဆယ်ဖို့ကူညီနေပါတယ်ကုလသမဂ္ဂအမေရိကန်ဩစတြေးလျတရုတ်အိန္ဒိယဂျပန်ပါကစ္စတန်စတဲ့နိုင်ငံတွေကလည်းတရုတ်လင်ကနိုင်ငံကရေပြည်တဲ့တင့်သူတွေကိုအကူအညီပေးဖို့ကတိပြုထားကြပါတယ်
အင်ဒိုနီးရှားနိုင်ငံမှာလိင်တူစုံမဲ့သူဂေးတွေရဲ့အခွင့်အရေးတွေကိုပေါ်ပေါ်ထင်ထင်ဖြိုခွဲမှုတွေဇက်တိုက်ဖြစ်လာတဲ့အတွက်လိင်တူစုံမဲ့သူ LGBT ရဲ့တိုင်ဝမ်ကြားစိုးရိမ်ဖွယ်ရာဖြစ်လာနေပါတယ်။ဒီလအတွင်းမှာပဲရေချိုးခန်းတွေလိင်ဖြောပြေးရေးပါတီပွဲတွေကိုအကြီးအကျယ်ဝင်ရောက်ဆင်နွှဲမှုတွေရှိခဲ့တဲ့အထက်အမျိုးသား140တယောက်အဖမ်းခံခဲ့ရတဲ့ဂျကာတာမြို့တော်ကဆင်နွှဲမှုလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့အချေးပြည်နယ်မှာလိင်တူဆက်ဆံတဲ့အမျိုးသားနှုတ်ကိုလူရှိသူရှိချိန်တန်အပြစ်ပေးခဲ့တာဟာဆိုရင်လေလိင်တူဆက်ဆံမှုကိုပိတ်ပင်တဲ့2015ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ရှရီယာဥပဒေပြဋ္ဌာန်းချက်ကိုပထမဆုံးကျင့်သုံးခဲ့တာလည်းဖြစ်ပါတယ်ရှင
်ကိုအောင်လေဦးနဲ့မတ်တင်ကြီးထပ်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးတော့တင်းမာမှုတွေတိုးနေတဲ့အချိန်မှာမိကန်ဘက်ကဒုံခွင်းဒုံလက်နက်ကိုစမ်းတက်လိုက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်ရန်ကိုရီးယားနိုင်ငံကနောက်ဆုံးမစ်ဆိုင်ဒုံးလက်နက်စမ်းသပ်ပြစ်လွတ်ပြီးရပ်တော်ကြမှာပဲအမေရိကန်ပြည်အောင်စုကတိုက်ချင်းပြစ်ပယ်ထိန်တပ်မစ်ဆိုင်ဒုံးလက်နက်အသွင်ဆောင်တဲ့တိုက်ခိုက်မှုပါဝင်တဲ့ဒုံးခွင်းဒုံးလက်နက်ကိုအောင်မြင်စွာစမ်းသပ်ပြစ်လွတ်နိုင်ခဲ့ပါတယ်။ဒီစမ်းသပ်မှုဟာအမေရိကန်ကာကွယ်ရေးအတွက်အရေးပါတဲ့သမိုင်းမှတ်တမ်းဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ VOA သတင်းတောက်ယူဆူစမန်အိုနီရဲ့သတင်းဆောင်မကိုဒေါ်ခင်ဆိုးဝင်းကပြောပြပေးပါလိမ့်မယ်
။ကောင်းပါပြီရှင်။ဒီလိုဒုံးခွင်းဒုံးလက်နက်မျိုးစမ်းသပ်တာဟာပထမဆုံးအကျဉ်းဖြစ်ပါတယ်။အမေရိကန်ပြည်အောင်စုကိုနျူကလ িয়ার ကြည်ဘူးတက်မစ်ဆိုင်းဒုံးလက်နက်နဲ့တိုက်ခိုက်တဲ့အသွင်သဏ္ဍာန်လုပ်ပြီးတော့ဒီကာကွယ်ရေးစစ်ရေးလေ့ကျင့်မှုကိုပြုလုပ်ခဲ့တာပါအမေရိကန်ပိုင်နဲ့မာရှယ်စ်ကျွန်းပေါ်ကနေအမေရိကန်စစ်တပ်ကတိုက်ချင်းပြစ်ပယ်ထိန်တပ်ဒုံးကြီးအသွင်ဆောင်ကိုပြစ်လွတ်လိုက်ပြီးတော့ကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့လေတပ်စခန်းကနေဒုံးခွင်းဒုံးကြီးကိုပြစ်လွတ်ခဲ့တာဖြစ်ပါတယ်ပြစ်မှတ်ကတော့အသွင်ဆောင်တိုက်ချင်းပြစ်ပယ်ထိန်တပ်ဒုံးကိုပစိဖိတ်သမုဒ္ဒရာနဲ့ပြစ်ကြသွားအောင်ပြစ်ချဖို့ပဲဖြစ်ပါတယ်ဒီစမ်းသပ်မှုကအောင်မြင်ပါတယ်ဒုတိယပြစ်လွတ်လိုက်တဲ့ဒုံးခွင်းဒုံးကြီးကပထမပြစ်လွတ်လိုက်တဲ့အသွင်ဆောင်တိုက်ချင်းပြစ်ဒုံးလက်နက်ကိုသမုဒ္ဒရာရဲ့ဝေဟင်မှာထိအောင်တိုက်ခိုက်ပြီးဖျက်ဆီးနိုင်ခဲ့ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးတင်းမာမှုတွေတိုးနေတဲ့အချိန်မှာအမေရိကန်ကအခုလိုဒုံးခွင်းဒုံးလက်နက်ကိုစမ်းသပ်လိုက်တာဖြစ်ပါတယ်ကုလသမဂ္ဂနဲ့ကမ္ဘာခေါင်းဆောင်အများစုကဖြစ်တင်ရှုံချနေတဲ့ကြားကပဲပြီးခဲ့တဲ့သတင်းပတ်တွေအတွင်းမြောက်ကိုရီးယားကမစ်ဆိုင်းဒုံးလက်နဲ့စမ်းသပ်တာတွေကိုခက်စိတ်စိတ်လုပ်နေတာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနီကီဟေလီကအခုလိုပြောဆိုလိုက်ပါတယ
် Nothing is changing
မြောက်ကိုရီးယားရဲ့လုပ်ရက်တွေကိုဘယ်ရာကမှပြောင်းလဲအောင်မလုပ်နိုင်ပါဘူးဒီတော့ကျမတို့တွေပြန်လဲစုစည်းကြပြီးတကယ်လို့ဒီလိုမျိုးသာတရက်ချားတစ်ခါဖြစ်နေတော့ဘယ်လိုလုပ်ကြမလဲလို့ပြောနေကြရတာပါပဲ
ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြောက်ကိုရီးယားအပေါ်နောက်ထပ်အရေးယူနိုင်မှုအတွက်အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနဲ့နှိစက်ဆုံးမဟာမိတ်တရုတ်နိုင်ငံတို့ကဆွေးနွေးညှိနှိုင်းနေကြပါတယ်လို့တန်မတ်ကြီးနီကီဟေလီကပြောဆိုလိုက်ပါတယ
် At what point do we do the resolution?
ဘယ်ချိန်မှာကျမတို့ဆုံးဖြတ်ချက်ချကြမလဲဆိုတာမျိုးကိုအခုကျမတို့ဆွေးနွေးနေကြတာပါဘယ်လိုစမ်းသပ်တဲ့ပုံစံမျိုးကိုဆိုလိုတာလဲစသဖြင့်ပေါ့လေဟုတ်ပါပြီအခုဆုံးဖြတ်ချက်ချဖို့အချိန်ကျပြီလားဒါမှမဟုတ်ကျမတို့ရှေ့ဘာဆက်လုပ်ကြမလဲအခုတော့ကျမတို့ဂျာရီကိုစူးစမ်းပြီးညှိနှိုင်းနေကြတဲ့အခြေအနေပါပဲ
တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားကနျူကလ িয়ার ဒုံးလက်နက်တွေစမ်းသပ်မှုကိုရပ်တန်းကရပ်အောင်သူတို့ရဲ့အတွင်းပြည်ကွင်းရက်တွေကိုအတုံးချပြီးစူးစမ်းနေတယ်လို့သမ္မတထရမ့်အစိုးရကတော့ယုံကြည်နေတဲ့အကြောင်းတန်မတ်ကြီးနီကီဟေးလီကပြောဆိုလိုက်ပါတယ်ရှင်
ဒေါက်ကင်းဆိုဝင်းတင်ဆက်ပေးထားတာဖြစ်ပါတယ်တစ်ဆက်တည်းမှာပဲအမေရိကန်သမ္မတအင်ဂျီရိုနဲ့သတင်းမီဒီယာတွေကြားဆက်ဆံရေးတင်လာမှုကိုလည်းတင်ဆက်ပေးကြပါတယ် သမတ်ဒေါ်နယ်ထရမ့်ရဲ့ပြပခီးစဉ်အပြီးရပိုင်းတွင်းမှာလည်းသမတ်အင်ပြိုတော်နဲ့သတင်းမီဒီယာတွေကြားဆက်ဆက်ရေးအစီအမပြေဖြစ်နေတာတွေကိုမနေ့ကအင်ပြိုတော်သတင်းစာရှင်းလင်းပွဲမှာအပြေအဝါတွေ့လာရပါတယ်။ ဝေဖန်ထုံးတဲ့တာရီခန်ရတဲ့အင်ပြိုတော်ပြောရေးဆိုခွင့်ရှိသူရှွန်စပိုက်ဆာကသမတ်ထွန်ရဲ့ပြပခီးစဉ်အကြောင်းသတင်းစာရှင်းလင်းပွဲကိုမနေ့ကရုတ်တရက်အဆုံးသတ်ပြီးတော့သမတ်အပေါ်သတင်းမီဒီယာတွေရဲ့ရေးသားနေပုံတွေမှားနေတယ်လို့ဖြစ်တင်သွားပါတယ်။သမတ်အင်ပြိုတော်မှာဆက်သွယ်ရရှိတဲ့ပြောရေးဆိုခွင့်ရှိသူတွေအကြားတာဝန်အပြောင်းအလဲတွေဖြစ်တော့မယ်ဆိုတဲ့သတင်းတွေထုတ်ပေါ်နေတဲ
နေ့ကသတင်းစာရှင်းလင်းပွဲကသတိပေးလိုက်တယ်လို့ဖြစ်နေပါတယ်။ဒေါ်ဒေထရက်သဗ္ဗတာဖြစ်တာဝန်မြူခင်သူ့ရဲ့သမဲဂျယ်ရက်စ်ကူရှနာကရုရှားနဲ့ရှုပ်ဝဲဆက်သွယ်မှုစူးစမ်းခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးမေးခွန်းတွေကိုသဗ္ဗတာအင်ဂျီနီယာကရှောင်လွဲကိုစူးစမ်းနေပါတယ်။အင်ဂျီနီယာပြောရေးဆိုခွင့်ရှိသူရှောင်စပိုက်ဇာကဒီသတင်းကိုညင်းလဲမညင်းတယ်လို့ဝန်ခံပြောဆိုခဲ့တာမျိုးလည်းမရှိပါဘူး။တဲ့ကယုံကြည်စိတ်ချလို့မရတဲ့သတင်းဆိုပြီးတော့သာတုံ့ပြန်ပြောဆိုခဲ့တာပါ
What your question assumes is a lot of facts that are not substantial
ခင်ဗျားမေးတဲ့မေးခွန်းကအခြေအမြစ်ဘာမှမရှိတဲ့သတင်းတွေနဲ့ခံမှန်းတာမျိုးဖြစ်နေပါတယ်ဘယ်သူပဲဝါလို့မဖော်တဲ့သတင်းအရင်းမြစ်ကိုအခြေခံပြီးပေါက်ကြားလာတဲ့သတင်းတွေပဲဖြစ်နေပါတယ
်တမတ်ဖြစ်သူကွေရှင်နာရုရှားနဲ့ဆက်သွယ်ရေးလိုင်းဖွင့်မှုကြိုးစားခဲ့တဲ့ဆိုတဲ့သတင်းကတမတ်ဒေါ်နယ်ထရန့်ဂျီဘာခီထွက်နေတုန်းပေါ်ထွက်လာခဲ့တာပါခီးစဉ်တွင်မှနေတုံးမှမိတ်ဖွဲ့ဝင်တွေကသူတို့ဘက်ကထဲဝင်ရမယ်ကာကွယ်ရေးသုံးစိတ်ကိုမထဲတဲ့အတွက်ဘာလို့ရမယ်ဆိုပြီးတမတာထရန့်ကဝေဖန်ပြောဆိုခဲ့ပါတယ်။ဥရောပခေါင်းဆောင်တွေကတော့တမတာထရန့်ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးစိုးရိမ်နဲ့အကြောင်းတုံ့ပြန်ပြောဆိုကြပါတယ်။ဂျာမနီဝင်ကြီးချုပ်အန်ဂလာမက်ကဲကတခြားသူတွေအပေါ်မှာပြည်ဝမိကိုအထားရတဲ့အချိန်ဒီဘလိုဟဲ့ဖြစ်ကြော်လွန်သွားခဲ့ပြီဆိုပြီးဒီသတင်းပတ်ထဲမှာပြောဆိုနေတာပါ။ဒီပြောဆိုချက်ကဂျာမနီအနေနဲ့အမေရိကန်ပြည်ထောင်စုကိုမာမိတ်အဖြစ်ဆက်ပြီးတော့မယုံတော့ဘူးဆိုတာသက်သေပြနေတယ်လို့တချို့ကမြင်ပါတယ်။ဒါပေမဲ့လည်းအင်ဂျီတော်ပြောရေးဆိုခွင့်ရှိသူရှောင်းစပိုက်ဇာကဒါအောင်မြင်မှုလို့အဓိပ္ပာယ်ဖွင့်နေပါတယ်
။ That's great. That's what the president
called. ဒါကတိတ်ကိုကောင်းတဲ့ကိစ္စပါ။ကမရာထရန့်ကလည်းဒါကိုတောင်းဆိုတာပါ။သူကဝင်ကိုမျှပြီးခံကြဖို့ထပ်ပြီးပြောခဲ့တာပါ။အ
င်ဂျီတော်အတွင်းမှာတာဝန်ကြီးကျယ်ပြောင်းလဲလာပြီးပေါ်လာပြီးရှောင်းစပိုက်ဇာနဲ့တခြားဆက်သွယ်ရေးရရှိပြောရေးဆိုခွင့်ရှိသူတွေဘေးရောက်သွားမယ်ဆိုတဲ့သတင်းတွေထွက်နေတာနဲ့ပတ်သက်လို့နင်းတော့တွေကမင်းပြန်ခဲ့ကြပါလေ
။
ထပ်ပြီးတော့ပြောင်းလဲပြီးရှိနေသလား။ကင်မရာအင်တာဗျူးတွေနေသွားပြီးသမ္မတကိုယ်တိုင်ပဲထွက်ပြီးပြောတာမျိုးတွေဖြစ်လာတော့မလားဆိုတဲ့မေးခွန်းတွေနဲ့ပတ်သက်လို့လည်းရှောင်းစပယ်ဇာကအဆုံးမှာတော့သမ္မတကပဲအကောင်းဆုံးသတင်းစကားပါနိုင်တဲ့သူ၊သူကတော့မျက်စိတက်တည်ပြနေတာပါလို့ပြန်ဖြေသွားပါလေ။သတင်းဌာနတွေနဲ့အင်ဂျီတော်ပြောရေးဆိုခွင့်ရှိသူရှောင်းစပိုက်ဇာကြားဆက်ဆံရေးအဆင်ပြေဖြစ်နေတာကိုအင်္ဂါနေ့သတင်းစာရှင်းလင်းပွဲကတက်တည်ပြလိုက်တယ်လို့ဖြစ်သွားပါတယ်။သတင်းစာရှင်းလင်းပွဲမိနစ်20လောက်ပဲကြာပြီးအခမ်းအနားမထွက်ခင်သမ္မတထွန်းနဲ့ပတ်သက်လို့သတင်းတွေမှာဖော်ပြနေတာရိမှားနေတယ်ဆိုပြီးသူကအခုလိုဝေဖန်ပါတယ်
The reason that the president is frustrated is because
တမရဘကအလိုမကျဖြစ်ရတဲ့အကြောင်းကသတင်းတင်ဆက်တဲ့အခါမှာမှားရီတစ်လျှောက်လုံးတွေ့နေရလို့ပါ။အမိမဖော်လို့တဲ့သတင်းရက်ွက်တွေကိုကိုးကားပြီးအမှန်တကယ်အဆုံးအတမှာဖြစ်မလာတဲ့ကိစ္စတွေကိုဖြစ်နေပါပြီဆိုတာမျိုးအကြိမ်ကြိမ်ရေးသားနေကြတာပါဒါကပြဿနာရှိနေပါတယ
်သတင်းတော်တွေရဲ့အမေကိုရှောင်းစပယ်ဇာကဆက်မဖြေတော့ပါဘူးဒါကအင်ဂျီတော်ဆက်သွယ်ရေးဖွဲ့ပြောရေးဆိုခွင့်ရှိသူတွေရဲ့ပြောဆိုချက်တွေအပေါ်မှာအကြီးအကျယ်ဝေဖန်တာတွေထပ်ထွက်လာဦးမယ်လက္ခဏာဖြစ်ကြောင်းပါခင်ဗျာ
ဥတိန်ထိုင်ဟူကတင်ဆက်ပေးထားတာဖြစ်ပါတယ်ခုခါမှာတော့တရုတ်နိုင်ငံရဲ့ခေတ်သစ်ဘိုးလမ်းမစီမံကိန်းအကြောင်းကိုတင်ဆက်ပေးကြပါတယ်တရုတ်နိုင်ငံကဗဟိုအာရှဒေသနောက်တခြားကမ္ဘာဒေသကြီးတွေနဲ့ချိတ်ဆက်ကုန်သွယ်ရေးလမ်းကြောင်းဖြစ်တဲ့ခေတ်သစ်ဘိုးလမ်းမကြီးစီမံကိန်းနဲ့ကမ္ဘာတဝန်းစီးပွားရေးဦးဆောင်လှုပ်ရှားမှုတစ်ခုကိုမကြာသေးခင်ကစတင်ခဲ့ပါတယ် OBOR လို့ခေါ်တဲ့ခေတ်သစ်ဘိုးလမ်းမကြီးစီမံကိန်းဖြစ်မြောက်ရေးဦးဆောင်လှုပ်ရှားမှုကနိုင်ငံတကာပူးပေါင်းဆောင်ရွက်မှုကိုတိုးမြှင့်နိုင်ရေးဖြစ်တယ်လို့တရုတ်သမ္မတရှီကျင်းပင်ကပြောပါတယ်ဒါပေမဲ့တရုတ်ဘက်ကပြောဆိုထားသလောက်တော့တကယ်တမ်းလက်တွေ့ပွင့်လင်းမှုမရှိတဲ့အပေါ်မှာတော့အမေရိကန်အရာရှိဟောင်းတွေနဲ့စီးပွားရေးဆိုင်ရာကျွမ်းကျင်သူတို့ကစိုးရိမ်နေကြပါတယ်။ VOA သတင်းတောက် Natalie Dew ရဲ့သတင်းလွှာကိုမှတ်တင်ကြီးထိုက်ကပြောပြပေးပါလိမ့်မယ်
။တရုတ်ရဲ့အစီအစဉ်ကအာရှအာဖရိကနဲ့ဥရောပတလွှာမှာစိတ်ကန်းတွေ၊ယထာလန်းတွေ၊လမ်းမကြီးတွေနဲ့တခြားအခြေခံအဆောက်အအုံတွေတည်ဆောက်ဖို့ဖြစ်ပါတယ်။ဘီဂျင်းမြို့တော်မှာမကြာခင်ကကျင်းပခဲ့တဲ့ညီလာခံမှာတော့ကမ္ဘာတလွှာစီးပွားရေးရည်ဝင်းကြီးတစ်ခုပေါ်ပေါက်လာရေးဆောင်ရွက်မှုတွေမှာပါဝင်ပတ်သက်တဲ့နိုင်ငံတွေကုမ္ပဏီတွေနှစ်ဦးနှစ်ဖက်အကျိုးရှိစေမှာဖြစ်တယ်လို့တရုတ်သမ္မတရှီကပြောပါတယ်။ဒါပေမဲ့တချို့ကတော့တရုတ်ရဲ့တကယ့်ရည်ရွယ်ချက်ကဘာလဲဆိုတာကိုမေးခွန်းထုတ်ပါတယ်။အမေရိကန်အစိုးရရဲ့ကုန်သွယ်ရေးကိုယ်စားလှယ်တော်ဟောင်းရှာလင်းဘာရှက်စကီကတော့အခုလိုပြောပါတယ်။
China that has stopped the process of economic reform and opening.
ဒီဘက်ကစီးပွားရေးကိုဖွင့်လှစ်တဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုရပ်ပစ်လိုက်ပြီးတော့ဒီစာတစ်ဖက်သက်အကျိုးမြတ်ရှိစေမယ်စီးပွားရေးအမြတ်ထုတ်တဲ့ဝါဒကအကြီးထွားလာပြီးအမေရိကန်နဲ့နိုင်ငံတကာကုမ္ပဏီတွေကိုခွဲခြားဆက်ဆံတဲ့နည်းလမ်းအများအပြားကိုကျင့်သုံးလာပါတယ်
တရုတ်ရဲ့လက်ရှိစီးပွားရေးလောက်ရခိုင်ရအခြေအနေကြောင့်ရင်းနှီးမြှုပ်နှံမှုဆန်ရထိတ်တန်းနိုင်ငံတစ်ခုအဖြစ်မသတ်မှတ်တော့တဲ့နိုင်ငံသားကုမ္ပဏီအကြီးအကျယ်အတွက်ကတိုးလာနေပါတယ်။တရုတ်နိုင်ငံကအမေရိကန်ကုန်သည်ကြီးများအသင်းရဲ့မကြသေးခင်ကစစ်တမ်းတစ်ခုမှာဒီအချက်ကိုတွေ့ကြတာပါ။အမေရိကန်ကုန်သည်ကြီးများအသင်းအကြီးအကဲဝီလျံဇာရစ်ကအခုလိုပြောပါတယ
်။ Some companies are looking back to North America where especially energy costs
တချို့ကုမ္ပဏီတွေကအာရှရှိတောင်အာရှတို့မှာလုတ်ကွက်ရှာနေကြပြီးတော့တချို့ကတော့စွန့်စည်းနှုန်းပိုပြီးတက်တာတဲ့မြောက်အမေရိကဘက်ကိုပြန်ကြည့်နေကြပါတယ်သူတို့ထုတ်ကုန်တွေအတွက်လုံသမားအရေးကတိတ်ပြီးအရေးမပါတော့ပဲတရားဥပဒေစိုးမိုးရေးနဲ့ပွင့်လင်းမြင်သာမှုရှိရေးကပိုပြီးအရေးပါလာပုံရပါတယ
်တရုတ်အနေနဲ့တချင်းကမှီခိုခဲ့ရတယ်လို့မျိုးနိုင်ငံခြားအရေးနှီးတွေနဲ့ဤပညာတွေအပေါ်မှီခိုစရာမလိုတော့တဲ့အချက်ကိုတချို့ကထောက်ပြပြီးဒါကြောင့်လဲကုမ္ပဏီတွေနိုင်ငံတွင်းကရုပ်သိမ်းသွားမဲ့အပေါ်စိုးရိမ်စိတ်ကင်းမဲ့နေတာလို့ထောက်ပြပါတယ်။ဒါပေမဲ့လဲတရုတ်ရဲ့အင်မတန်မှတင်းကျပ်တဲ့မူဝါဒတွေကြောင့်ရင်းနှီးမြှုပ်နှံမှုတွေကြာဆင်းလာတဲ့အခြေအနေနဲ့ကြုံတွေ့နေရစေလို့သုံးသပ်သူတချို့ကဆိုပါတယ်။ Peterson Institute ကနိုင်ငံတကာစီးပွားရေးပညာရှင် Ted Moran ကတော့အခုလိုပြောပါတယ်
။ China is already a such a huge presence on the world economic stage so I'm not predicting
yoga လက်ရှိကမ္ဘာစီးပွားရေးဇက်ကူမှာနေရာကြီးကြီးယူထားပြီးဖြစ်ပါလေဒါကြောင့်ဒုက္ခတွေပဲအခြေအနေမျိုးရှိလာမယ်လို့ကျွန်တော်မခံမမအောင်ဖွင့်ပြမှုပုံပြီးတော့နေကွေးလာပြီးတော့လာမဲ့ဆင်းနေအတွင်းခိုင်မာတဲ့ဖွင့်ပြတိုးတက်မှုမရှိနိုင်ဘူးဆိုတာတော့ပဲကျွန်တော်ကတော့ယူဆပါလေ
တရုတ်ရဲ့ခေတ်သစ်ပိုးလန့်မာကြီးဆန်ရညီလာခံမှာတော့အားလုံးပါဝင်ရေးဆိုတဲ့အယူအဆကိုတရုတ်သမ္မတရှီကဦးစားပေးပြောဆိုခဲ့ပေမဲ့အမေရိကန်ကုမ္ပဏီတချို့တို့ကတော့တကယ်အရှိအခြေအနေထက်ပိုပြီးဟန်ပြတဲ့သဘောဖြစ်နိုင်တယ်ဆိုတဲ့အပေါ်မှာစိုးရိမ်နေကြဆဲဖြစ်ပါတယ်ရှင်
။မန်တကြီးထိုက်တင်ဆက်ပေးထားတာဖြစ်ပါတယ်။ခုထာမှာတော့တက်မတော်တက်စခန်းတစ်ခုကိုရုပ်သိမ်းပေးတောင်းဆိုချက်ကို KNU ကထောက်ခံကြောင်းပြောဆိုညှိနှိုင်းတဲ့တင်ကိုတင်ဆက်ပေးကြပါတယ်။ကရင်ပြည်နယ်တန်လျင်မြကျောတခြားဖားပုံခရိုင်အတွင်းမှာရှိတဲ့မြမတက်မတော်တက်စခန်း18ခုကိုရုပ်သိမ်းပေးဖို့ဒေသခံကြီးရွာသားတွေရဲ့တောင်းဆိုမှုကိုကရင်အမျိုးသားအစည်းအရုံး KNU ဖားပုံခရိုင်ကနေထောက်ခံပြီးတော့ဒီကိစ္စအတွက်မြမဆွေရနဲ့ဆက်လက်ညှိနှိုင်းသွားမယ်လို့လည်း KNU ခရိုင်တာဝန်ရှိသူကပြောပါတယ်လက်ရှိဖလာခိုဒေတာနဲ့ဤတူတဒုက္ခတေစခန်းနေသူတွေကတက်မတော်စခန်းရှိနေလို့သွားရေးလာရေးမှာကြောက်ရွံ့မှုတွေရှိနေပြီးတော့ငိမ်မြုပ်မိုင်းအန်ဒီရီတွေကိုလည်းစိုးရိမ်နေပြီးတော့အခက်အခဲမျိုးစုံရှိနေတယ်လို့စကန်တာဝန်ရှိသူတွေကပြောပါတယ်။ထိုင်းချီဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကိုဝင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ကရင်ပြည်နယ်ဖားပုံခရိုင်တွင်မြမတမတော်ထိုင်းစကန်တွေကိုရုပ်သိမ်းပေးဖို့ဖလာကိုဒေတာနဲ့ဤတူတဒုက္ခတေစခန်းနေသူတွေရဲ့စန္ဒဖော်ထုတ်တောင်းဆိုမှုပေါ်မှာ KNU ကကရင်မျိုးရစီယုံဖားပုံခရိုင်ကနေထောက်ခံကြောင်းဖားပုံခရိုင်တွင်ရင်မှုဘသူစိုးသေးတယ်ကအခုလိုပြောပါတယ်။
ဤတူတာအဒီဒီခဲပေါ်လေသူတို့တောင်းဆိုတာကအဲတန်လေညကန်ဖူးအပါဝေဒီနာကတွေ့ရမှရှိတဲ့ခါပေါင်းခန်ခုခုပေါ်လေပြောသေးသေးဖို့သူတို့တောင်းဆိုတဲ့ဟာတွေပြစ်တော်တယ်လို့ကျွန်တော်တို့ကအဲသောက်ခံလာပါတယ်သူတို့တောင်းဆိုတဲ့အချက်လေးတွေကိုကျွန်တော်တို့အထက်ကောင်းသောဒီကတိပေးပြီးတော့ဒီအရေးတွေကိုဆက်လက်ပြီးတော့အရေးယူပေးဖို့ဆောင်ရွက်ပေးဖို့တာဝန်ခံပေးဖို့အဲကျွန်တော်တို့မြန်မာအစိုးရနဲ့သလောကောင်းအဲတက်မတော်နဲ့သလောကောင်းသွားတည်တဲ့အခါဒီကျေလေးတွေတင်ပြပေးဖို့ကျွန်တော်တို့တောင်းဆိုတာရှိပါတယ်နော်
။တရခန်ရဲ့တောင်းဆိုချက်ကိုအတိအမှတ်ပြုပြီး KNU ပို့ဟုကိုတင်ပြသွားပြီးတော့မြန်မာအစိုးရနဲ့ဆက်လက်ညှိနှိုင်းသွားမယ်လို့သူကပြောပါတယ်။ဖားပုံခရိုင်တွင်းမှာမြန်မာတပ်မတော်စစ်စခန်း18ခုကိုရုပ်သိမ်းပေးဖို့မေလ24ရက်နေ့ကဖလာကိုတရနဲ့ဤသူတဒုက္ခသည်စခန်းနေသူတွေကနေဇန္နဖော်ထုတ်တောင်းဆိုခဲ့တာပါ။အခုလိုစကမ်းရုပ်သိမ်းပေးဖို့တောင်းဆိုရတဲ့အကြောင်းရင်းကိုတော့ဤတူတဒုက္ခသည်စကမ်းတာဝန်ခံစောပူလူကအခုလိုပြောပါတယ
်ကျွန်တော်တို့ပါတယ်ရဲ့စားလာလှုပ်စားကြိုက်စားလှုပ်လှုပ်လှလှဖို့အဲ့ဒါပါဖြစ်လဲဆိုတော့ကျွန်တော်တို့ဒီစစ်ပြေးတစ်ခါတည်းဖြစ်တာဒီတိုက်ပွဲကြောင့်တော့အဲ့လိုဖြစ်ကြောတချို့ပြည်သူတွေကကြောက်လာပြီးတော့ညာရေးပြောက်လာသူတို့အမှကျောက်စီအမြဲရှိတာပေါ့လိုခဲ့တဲ့နေ့ရသူတို့ခံစားရတာအချို့လူတွေဟိုကကျဖဲ့တွေပါတယ်တွေးကြတော့သူတို့အဲ့ဒါကြောက်ပြီးတော့ကျွန်တော်တို့အဲ့ဒါပြည်ပြတာပါ
ဖာပုံခရိုင်တွင်းမှာ KNU နဲ့မြန်မာတပ်မတော်တို့ကြားစစ်ရေးသိမ်းမှခဲ့မှုကြောင့်1998ခုနှစ်ကစပြီးတော့ဖလာခူရေမူပလောကျော်မူပလောထခုစတဲ့ကြေးရွာဆက်နေရွာကရွာသားတွေဤတူတဒုက္ခသည်စခန်းမှာစစ်ပေးသိမ်းရှောင်နေခဲ့ရတာပါလက်ရှိဤသူကဒုက္ခသည်စခန်းသွင်းမှာဆန္ဒရိက္ခာပြန်လာတော့မဲ့အခြေအနေရှိနေပြီးနေရရင်းကိုပြန်ဖို့လက်ခက်ခဲရှိနေစေလို့တင်းအုပ်စရာပေါ်လေခါလီလာကခုလိုပြောပါရယ်
aku itu sama ni dah lo, saya macam lo kula bersolusi dalam TVB ya, jikalau pelan eh, sekarang ni tujuh tujuh lulu ale, tu kaya malah pelan eh, tu kau sorry ale, oda tiawui lah, biro si si suni ale mesti lo, kau ya kau ya, ini dia tiawu ni tiawu no, aku le si pun saya ada mesti jamji ya, benda mesti aje lah, tu cak, mana sorry le, si taka le, kau ya, lo saya kesal ni, tu dia ni berkatong biro, tu semua mesti aje lo, kau mesti, elah tu lo tu kaya ni, bawa le.
พลาโคติดาในอีดูตาติดาริมาอะยิงกะสิเยปฏิปะกะกาละตวินละนะกันพั่วริทองดาเรมายนิฮาติดาขันริยะต้อนละยีเนอะลุลุกันยีมาอันเนยปิชิงฉอกนิบาระกะยิงปีเนตวินมายชินลียีเนปะตะโลนะทอสะขุนนะทอสะชิปานะเนตวินอุซาเปเนียเพชิงลินบุปีเนซอยะกะนิซองยะต้อนเมลุเปียวสุนิบิเมละอะกองเซมะพอนายเนเดฉินิมาชินิบาระละชิอีดูตาทุกขะเตสะกันตวินมาสิชังอุยีต้องทองนิบาชินิบี မတည်ငြိမ်သေးတဲ့နိုင်ငံရေးအခြေအနေကြောင့်နေရရင်းကိုပြန်ဖို့မဖြစ်နိုင်သေးဘူးလို့စကန်ကော်မတီတွေကပြောပါတယ်မြန်မာအစိုးရနဲ့ကန်ယူတို့ဟာ2019မှာပြည်ထောင်စုအစ်အပြေးရဆဲခဲ့ပြီးအစီအပြေးရစာချုပ်လက်မှတ်ရေးထိုးပြီးနောက်ပိုင်းပိုက်ပွဲတွေငြိမ်သက်နေပေမဲ့အစိုးရတမတော်တပ်စကန်ထားရှိတာဟာဒေသခံတွေရဲ့လုံခြုံမှုကိုချင်းချောင်းနေတယ်လို့သွားလာရေးမဟာတန်းဖြစ်နေတယ်လို့ဒေသခံတွေကဆိုပါတယ
ကျွန်တော်တို့ကမြန်မာသမ္မတကနေတာစကံရုပ်သိမ်းသွားဖို့ဒေသခံရဲ့သဘောထားကိုထောက်ခံကြောင်းကိုလည်းမေလ29ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အစိုးရတာစကံတို့ရုပ်သိမ်းပေးရေးကိစ္စဟာတနင်္ဂနွေလုံးပြည်ကသက်ခံမှုရက်စွဲရေးသဘောတူစာချုပ်
ဒီဝေကနေပဒူးနေငနေကစီစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါရယ်ခင်ဗျာ။နိုင်ကွင်းတင်ပေးပို့ထားပါ။ဒေါက်တာရှင်မန်းရှင်မြန်မာကင်မှာတင်ဆက်ပေးမယ်ဗီအိုအေအမေရိကန်သံညာဘက်9နိုင်နေစင်နိုင်ချီမြန်မာဘာသာစီစဉ်ဒီမှာတော့မြန်မာလူထုနဲ့ကျမ်းမာရေးကဏ္ဍဦးကျော်စံတားရဲ့မြန်မာရေးတုံးသက်ချက်ဖြင့်ပတ်စဉ်အားကစားကဏ္ဍတို့ကိုလည်းနားဆင်ကြားဖို့ရှိပါတယ်။
အာဖဂန်နစ္စတန်နိုင်ငံကဘုံမြူရကတန်တမာရက်ကွက်မှာဒီကနေ့မနေ့စော်ပိုင်းပြင်းထန်တဲ့ကားဗုံးထောင်တိုက်ခိုက်မှုကြောင့်လူ90ထက်မနည်းသေဆုံးပြီး300ကျော်ဒဏ်ရာရသွားပါတယ်။ပောက်ကွဲမှုဖြစ်ပွားပြီးနိုင်ပိုင်းကျန်မာပဲသေဆုံးသူရေအတွက်ကိုအမြင့်ဖော်လို့ဒီအာဖဂန်လူမျိုးရရှိသူကဗီဒီယိုကိုတီးပြီးပြသခဲ့တာပါ။နိုင်ငံကတန်ယုံတွေအစိုးရယုံတွေရှိရာကဘုံမြူရကအချက်ချအရမဖြစ်ခဲ့တ Teluto, Tolay Combigo, Sawyer Serene, Lupian Bibu, Tumatran, Mutan Lunjoy, Jamie Yashio, Makeflinga, the Botu Lepare, Luto Combia Sinkomu, Makeflinga, Soymaro, Yempe Kerava. Suyaneng, IS is sent Suyotigo Pimatabi, Mirepil Regani, Christmas Santo, Lizin Picacaja, Vashaka Way Winitanera, Piosu Lepare, Figue, Sitemone, Yingo Timorzingani, Pilulet, Miss Antonia, Pama, New New Chiaobi, IS Suyo Paga, Miro Kulu, Tenchu Tare, Roca Mugani, Joshua Nia Utare, Situja Poline, Lena Chiru, Timame, Kerejone, Piosu Viraba. တချင်းပြပထင်းတက်မစ်ဆိုင်တုံးရဲ့ကာဝေးစီစဉ်ချက်ကိုအောင်မြင်စမ်းသပ်နိုင်ရအောင်အမေရိကန်ပင်လယ်ကုန်စစ်ဌာနကကြောင့်ပြောဆိုလိုက်ပါတယ်။တချင်းပြပထင်းတက်တုံးခွင်းတုံးကိုထူးခြားခြားစမ်းသပ်အောင်မြင်ခဲ့တဲ့အကြောင်းအမေရိကန်မစ်ဆိုင်တုံးရဲ့ကာဝေးအေဂျင်စီကတတိယရေးတပ်ဖို့ချုပ်ကြီးဂျင်ဆာရင်းကပြောဆိုလိုက်တာပါ။တရင်ကြောင့်ကိုကောင်လေးဦးကကြင်ညာပေးခဲ့တာပါ။ဒီညနေ့အတွက်စ
တူမီတာ24 25နဲ့50တိတူကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်လို့အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။ဒေါက်တာရှင်ပေါင်းကျေးမရှင်လန်းကြပါစီရှင
This program has come to you from the Voice of America, Washington.